နိုင်ငံတော်သမ္မတဦးထင်ကျော်ဒုတိယသမ္မတ1ဦးမြင့်ဆွေနဲ့ဒုတိယသမ္မတ2ဦးဟင်နရီဘန်ထီယူတို့ဟာပြည်ထောင်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းရဲ့ရှေ့မှောက်မှာဂတိသစ္စာပြုခဲ့ကြပြီးနေ့လယ်ပိုင်းမှာတော့တမ်းပြီတာဝန်ကိုလွှဲပြောင်းရယူလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်အပါအဝင်ပြည်ထောင်စုဝန်ကြီး18ဦးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ဝင်တွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေလည်းပြည်ထောင်စုလွှတ်တော်မှာဂတိသစ္စာပြုခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကသူဦးဆောင်မဲ့အစိုးရအဖွဲ့အစ်အကောင့်ထဲပေါ်သွားမဲ့မူဝါဒတွေကိုပြောကြားခဲ့တာဖြစ်ပါတယ်
။ယခုအစိုးရအသည့်အနေဖြင့်အမျိုးသားယဉ်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်တန်းတိုးတက်မြင့်မားရေးတို့ကိုအကောင့်ထဲပေါ်ဆောင်သွားမှာဖြစ်ပါတယ်။ယခုပေါ်ပေါက်လာတဲ့ပြည်ထောင်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်
။နိုင်ငံတော်သမ္မတဦးထင်ကျော်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုထည့်သွင်းပြောကြားခဲ့တဲ့အပေါ်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံကြိုဆိုကြပါတယ်
။သမ္မတမင်းခွန်ကတော့ကောင်းတယ်လို့ပဲပြောပါမယ်ကြိုဆိုပါတယ်။ဘာကြောင့်လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တယ်ဆိုတဲ့စကားထက်ပေါ့နော်။ပြည်သူတွေလိုအပ်တဲ့နိုင်ငံနဲ့ကိုက်ညီမဲ့ဖွဲ့စည်းပုံဖြစ်ပေါ်လာရေးဆိုတဲ့ဟာလေးပါလာပါတယ်။အဲ့ဒါထူးခြားမှုတစ်ခုပေါ့နော်။ပြီးရင် Federal Democracy ကိစ္စတွေပြောပါတယ်။ဒီငြိမ်းချမ်းရေးကိစ္စနော်။အဲ့ဒါတွေပြောတဲ့အတွက်ကြိုဆိုပါတယ်။အင်မတန်မကောင်းတဲ့မင်းခွန်ဖြစ်ပါတယ်လို့တော့အမှတ်ချက်ပြုလိုပါတယ်ခင်ဗျာ။
ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန့်ကပြောသွားတာပါသမ္မတဦးထင်ကျော်ရဲ့မိန့်ခွန်းဟာအချိန်တိုပေမဲ့ပြည်သူတွေရဲ့လူလာချက်တွေကိုထင်ဟပ်စေတဲ့ထိရောက်မှုရှိတဲ့မိန့်ခွန်းဖြစ်တယ်လို့ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါရတယ
်တိုပေမဲ့အရန်ကိုထိရောက်မှုရှိရဲပြည်တွင်းငြိမ်းချမ်းရေးမဖြစ်မနေလိုအပ်တယ်နောက်ကမျိုးသားယဉ်ကျေးစရေးဆိုဒီမှာအဖွဲ့အစည်းမျိုးစုံဒီအထူးသဖြင့်နေပြီးတော့နိုင်ငံရေးသကားဝိုင်းတစ်ခုပေါ်ပေါက်လာဖို့အတွက်အထူးရည်ရှိပါတယ်နောက်တစ်ခုကနေပြီးတော့တိုင်းရင်းသားများအတွက်အထူးသဖြင့်မြန်မာနိုင်ငံကတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့အခါတိုင်းရင်းသားများအတွက်အထူးလိုအပ်ချက်ဖြစ်တဲ့ Federal Democracy ရေးကိုပြောသွားတယ်ဒါကြောင့်မလို့ဒီသမ္မတရဲ့မိခွန်းကတကယ်ပြည်သူတွေပေါ်မှာလိုအပ်ချက်ပေါ်မှာထင်ဟပ်စင်နိုင်တဲ့မိခွန်းမျိုးလို့ဒီလူဝါဒတိုင်းသာလျှောက်သွားနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံကမကြခင်မှာပြောင်းလဲလိမ့်မယ်လို့ယုံကြည်ပါတယ်
စွာတဲ့ကောင်တဲ့ဖော်မဲ့လုပ်ငန်းတွေကပြည်ရင်းငြိမ်းချမ်းရေးဟာတိုင်းပြည်အတွက်လိုအဆုံးကိစ္စဖြစ်တယ်လို့တန်အပလောင်မျိုးသားပါတီကဒေါ်နန်းမိုးကပြောပါရယ
်ကျွန်မစိတ်ဝင်စားဆုံးကတော့ပြည်ရင်းငြိမ်းချမ်းရေးအဲ့ဒီဟာပို့ပြီးမှဒါအလိုအဆုံးလေအမြန်ဆုံးအကောင့်ထဲပို့တင်ဆောင်ကတော့ပြည်ရင်းငြိမ်းချမ်းရေးပေါ့နော်
တရင်းနေထွက်ပေါ်ခဲ့တဲ့အတိုင်းဒေါ်အောင်ဆန်းစုကြည်ကနိုင်ငံသားရေးတမတာယုံလျှက်စစ်စွန့်ရင်နဲ့ပညာရေးဝန်ကြီးဌာန၄ခုကိုတာဝန်ယူမှာဖြစ်ပါရယ်နေ့လယ်ပိုင်းမှာတော့အစိုးရတာဝန်လွှဲပြောင်းရေးအခမ်းအနားကိုနိုင်ငံတော်သမ္မတအိမ်တော်ကတန်တမန်ဆောင်ဧကမမှာကျင်းပခဲ့ရာဦးသိန်းစိန်ကသမ္မတရဲ့တာဝန်နဲ့လုပ်ပိုင်ခွင့်လွှဲပြောင်းတဲ့ကြေညာချက်နဲ့အဆောင်ရောင်ရွှေဆိုလဲကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံပေးအပ်ခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုဒုတိယသမ္မတတင်နှစ်ဦးဒေါ်အောင်ဆန်းစုကြည်ပါဝင်ပြည်ထောင်စုဝန်ကြီးအသစ်တွေနဲ့လက်ရှိဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းဦးညံထွန်းနဲ့ဝန်ကြီးဟောင်းနေတမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။